ယူကရိန်းရှေ့ပိုင်းဒေသမှာရုရှားတပ်တွေကနောက်ထပ်တိုက်ခိုက်မှုတွေကိုပြင်းပြင်းထန်ထန်လှုပ်ဆောင်နေချိန်မှာပဲတောင်ပိုင်းကယူကရိန်းရဲ့မဟာဗျူဟာအချက်ချာကျတဲ့မိုက်ကိုလက်မြို့မှာလည်းတနင်္ဂနွေနေ့ကရုရှားရဲ့မစ္စိုင်းဒုံးကျည်တိုက်ခိုက်ပစ်ခတ်တာခံခဲ့ရပါတယ်။မိုက်ကိုလက်မြို့ရောဝင်အလက်ဇန္ဒရာဆက်ကီဗစ်ကတော့သူ့မြို့ကတင်မောတိဆောက်တဲ့ဗဟိုဌာနကိုရုရှားမစ္စိုင်းဒုံးတွေထိမှန်ခဲ့တယ်လို့ပြောပါတယ်။တိဆုံးထန်ရမှုရှိမရှိတော့မသိရသေးပါဘူး။ရုရှားစစ်တပ်ကလည်းသူတို့ဟာရူမေးနီးယားထိရောက်တဲ့ယူကရိန်းရဲ့ပင်လယ်နဲ့ကမ်းရိုးတန်းတစ်ခုလုံးကိုအဆက်အသွယ်ဖြတ်နိုင်မှုအကြိုးစားနေတယ်လို့ပြောပါတယ်။ရုရှားသိမ်းထားတဲ့ခရိုင်းမီးယားနဲ့ယူကရိန်းပင်မစစ်ကမ်းအိုဒက်ဆာကြားပင်လယ်နဲ့ကမ်းရိုးတန်းနားကမိုက်ကိုလော့ကို၅လကြာနေပြီဖြစ်တဲ့စစ်ပွဲအစောပိုင်းမှာရုရှားတို့သိမ်းဖို့ကြိုးစားမှုကိုယူကရိန်းတပ်တွေကတိုက်ထုတ်နိုင်ခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်ကတည်းကဒီမျိုးကိုရောအိုဒက်ဆာကိုပါရုရှားကမစ္စိုင်းဒုံးတွေနဲ့ပုံမှန်ပစ်ခတ်နေတာဖြစ်ပါတယ်။တောင်ပိုင်းကခါဆန်မာရီယိုပိုဂျပန်ဖို့စီယန်မြို့ရီကြားရုရှားကတပ်သားတွေရောစစ်ပစ္စည်းတွေပါရွှေ့ပြောင်းနေတယ်လို့မယ်လီတိုပိုမြို့တော်မှာလုံခြုံရေးတိုးမြင့်နေပါတယ်။ဒါဟာယူကရိန်းအရှေ့ပိုင်းမှာဆက်တိုက်နေပြီမဲ့တောင်ပိုင်းမှာလည်းတပ်တွေအသင့်ရှိဖို့လိုတယ်လို့ရုရှားတပ်မှုတွေတွက်နေကြောင်းဗြိတိန်ကာဝေးဌာနကတင်းနှင်းနယ်နေမှာပြောပါတယ်။